ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့အင်းစိန်ထောင်နဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့ Riders တင်းထောင်တို့ကိုရှေ့လာမဲ့သတင်းမှာတဲ့အင်းစိန်ချန်တရားရုံးမှာဒုတိယအကြိမ်မြောက်ရုံးထုံးမှာပါတရင်ဟောင်းတို့အခုလိုဖန်ခံရတဲ့အပေါ်ကန့်ကွက်တဲ့အနေနဲ့သူတို့ကိုရုံထုတ်လာချိန်မှာတရင်ထောက်တဲ့ဖက်ကတရားဝင်ဆန္ဒထုတ်ဖော်ဖို့လည်းပြင်ဆင်နေပါတယ်။အခုလက်ရှိအချိန်မှာတရင်လှုပ်လှခွင့်နဲ့တရင်သမားတွေရဲ့လုံခြုံရေးချိပါလာမှုဟာစိုးရိမ်ကြကောင်းတဲ့အနေထားဖြစ်လာနေတယ်လို့လည်းမြန်မာတရင်မီဒီယာကောင်စီတာဝန်ရှိသူတို့ကတုံ့တက်ပါတယ်။မဆုမုံကဆက်ပြောပြပါမယ်ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့ဝင်တွေဘက်ကချင်းဆိုလို့တွားရောက်တွေ့ဆုံခဲ့တဲ့ရိုက်တာသတင်းဌာနသတင်းတော်တွေဖြစ်တဲ့ကိုတပ်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေ့ရှိတယ်ဆိုပြီးရန်ကုန်မြို့ထောက်ကျက်နယ်မြေရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်နောက်သူတို့နှစ်ဦးကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်3နဲ့ပုံမှန်5ကိုဖောက်ဖျက်မှုနဲ့တရားစွဲဆိုလိုက်ပါတယ်ဒီဇင်ဘာလ28ရန်လေးကတော့မင်္ဂလာတုံတရားရုံမှာသူတို့ကိုပထမဆုံးအကြိမ်ရုံးထုတ်ပြီးရမန်ယူခဲ့ပါတယ်။ရမန်ကုန်မဲ့လာမဲ့ January 10ရက်နေ့မှာတော့အင်းစိန်ခရိုင်တရားရုံမှာရုံးထုတ်စစ်ဆေးမှာဖြစ်တယ်လို့ writer သတင်းတော်နှစ်ဦးဘက်ကဥပဒေအကျိုးဆောင်ရှေ့နေဖြစ်လိုက်ပါဆောင်ရွက်မယ်။မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတင်ကအကျိုးဆောင်ရှေ့နေပြီးဥက္ကမောင်စောကအမှုရဲ့နောက်ဆုံးအခြေအနေအခုလိုဖြင်းပြပါတယ
်။မင်္ဂလာတုံမြို့နယ်တရားရုံမှာလည်းနည်းနည်းပြင်ဆင်ထားရှိတယ်။ဒါမဲ့အမှုရဲ့အခုဆွဲထားတဲ့ပုံမှန်အရာထုတ်မယ်ဆိုရင်တော့ဟိုရန်ကုန်မြောက်ပိုင်းခရိုင်အင်းစိန်ခရိုင်အဲ့မှာထွက်ပါပါခင်ဗျာနော်ဒုတိယအခြေအနေဆိုရမန်ပေါ့ဒုတိယရမန်ကုန်တဲ့နေ့ပေါ့ဗျာအဲ့ဒီကအဲ့တော့ဒုတိယရမန်ကုန်တဲ့နေ့ဖြစ်တဲ့အတွက်ကြောင့်အခုဟိုဟာရမန်ယူထားတဲ့ပုံမှန်နဲ့နော်သူတို့ကိုမတည်ငြိမ်သက်ဖို့ရှိရတယ်နော်တင်ရမှာပင်မယ်ဆိုလို့ရှိရင်တော့ပထမဆုံးသူတို့ကိုဒုခေါ်လာမယ်ရဲရနေပြီပါလေအဲ့ဒီထောင်ရနေပြီတော့မှရဲရပဲအဆောင်ဆောင်နဲ့ယုံကိုခေါ်လာမယ်ခေါ်လာပြီးတော့ကျွန်တော်တို့ရန်ကုန်မြို့ပိုင်းခေတ်ကြီးအရုံးမှာတွဲရဲရှိတဲ့အချုပ်ပါပဲခဏဖြစ်ကဲထားမယ်နော်ခေတ်ဥပဒေအရာရှိရနေပြီတော့မှပေါ်ပြေလို့ဒီလိုပြောလိုက်တဲ့အခါမှာအဲ့ဒီအခုတွင်နဲ့အဲ့ဒီတရားခံနှစ်ယောက်ကိုဒီအင်းစိန်ခရိုင်တရားရုံးကိုပို့ပါမယ်။အင်းစိန်ခရိုင်တရားရုံးသူကြီးလုံးကနေပြီးတော့မှဒီဟိုအမှုကိုလက်ခံပါမယ်။ဒီဟာဒီအမှုကိုယူလိုက်ပြီဆိုလို့ရှိရင်တရားခံတွေကိုဒီပုံမှန်ဒီဥပဒေနဲ့တင်တာပြီဖြစ်တဲ့အကြောင်းတရားခံတွေကိုပြောပါမယ်။ပြောပြီးတော့ရုံးချင်းပြပါမယ်။
အခုလာမဲ့တရခွင်မှာတရင်တော့ဒီဘက်ကတရားရေးပိုင်းဆိုင်ရာလိုက်ပါဆောင်ရွက်မဲ့ရှေ့နေတွေအဖြစ်ရှေ့နေဦးတန်းဆောင်အောင်နဲ့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတင်ကဥခင်ပေါင်းစောတို့ဦးဆောင်မဲ့ရှေ့နေတွေကရှေ့နေကိုယ်စားလှယ်စားတင်သွင်းဆောင်ရွက်သွားမှာဖြစ်တယ်လို့ရှင်းပြပါတယ
်ဦးတန်းဆောင်အောင်နဲ့ကျွန်တော်နဲ့ကိုယ်စားလှယ်စားရှေ့နေကိုယ်စားလှယ်စားတင်ပါမယ်ခင်ဗ
ျအခုလိုတရင်သမားနှစ်ဦးကိုတရင်ပေးပြီးတဲ့အချိန်ဆိုင်ကအထက်မှာအတင်ဆောင်ဆိုင်ဖမ်းဆီးတာကတော့တမင်အကွက်စင်ဖမ်းဆီးမှုတတ်တတ်တာဖြစ်ပြီးတရင်သမားတွေအပေါ်မှာထောက်ချောက်စင်မတရားအမှုဖွင့်တရားစွဲဖို့ကျန်းစီမှုဖြစ်တဲ့အတွက်အမှုကိုရုပ်သိမ်းပြီးအ мян ဆုံးလွှတ်ပေးတင်ပါတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ကိုမြင့်ကျော်ကတုံ့တက်ပါတယ
်။အင်းကြီးကချင်းစုံကြီးပြီးတဲ့စာရွက်စာတမ်းတွေဟာဟိုတမင်တကာအခွင့်အရေးနာတဲ့သဘောမျိုးလို့သူတို့ပြောဆိုကြရပြီးရတာပေါ့နော်။အဲ့လိုမျိုးဆိုရင်တော့မီဒီယာအခွင့်အရေးဆိုလည်းကောင်းမီဒီယာသမောင်းဆိုလည်းကောင်းအညှိုးထားပြီးတော့ထောင်ချောက်ဆင်ဖမ်းတဲ့သဘောမျိုးဆက်ရောက်နေတယ်။အဲ့လိုမျိုးကတော့ဟိုတက်ဆိုင်တဲ့အစိုးရရောအပြားစင်ကြီးနဲ့တွေကောဒီအချက်ကိုလေးလေးနက်နက်ကိုစက်တင်စဉ်းစားပြင်တယ်လို့ထင်တယ်ကျွန်တော်တို့မေးခွန်းထုတ်ပြန်တာလားအဲ့ဒါပါအမျိုးနဲ့ဒီသတင်းဌာနတော်မဟုတ်ဒီသတင်းသမောင်းအမျိုးနဲ့အန်စီဖို့အတွက်ဆင်တဲ့ဟာမျိုးဒီဟာမျိုးကိုဆက်ပြီးတော့ဒီတရားစွဲမယ်ဒီပုံမှန်နဲ့ပြည်တံပေးမယ်ဆိုရင်တော့ဒါဆရာညားတာတဲ့ဟာမျိုးတခုတော့မဟုတ်ဆိုတော့ကျွန်တော်တို့ကအဲ့လိုပဲသတ်မှတ်တယ်
အခုလာမယ့်ဒုတိယအကြိမ်ရုံးထုတ်ချိန်မှာလည်းတရင်တော့တွေကိုဖမ်းဆီးမှုနဲ့ပတ်သက်ပြီးကြောက်ွက်တဲ့အနေနဲ့တရင်သမားတွေကဆန္ဒပြကြမှာဖြစ်ပါတယ်။တရားဝင်ဆန္ဒထုတ်ဖော်နိုင်မှုအတွက်မနေ့တော့ကမင်္ဂလာတော်ရဲစခန်းဒီကနေ့မှာတော့အင်းစိန်ရဲစခန်းကိုတရားဝင်အကြောင်းကြားစာအတိအသေးစာတွေတွားပြီးတော့ပို့ထားတယ်လို့ဦးဆောင်လှုပ်ရှားတဲ့အဖွဲ့ဖြစ်တဲ့မြန်မာတရင်သမားများကာကွယ်ရေးကော်မတီရဲ့ဦးဆောင်သူတို့ဖြစ်တဲ့ကုသလုံဆောင်ထက်ကပြောပြပါတယ
်။အမတ်တကတော့ကျွန်တော်တို့သူတို့နဲ့အတူရှိရဆိုတာပြတာပေါ့နော်။ကျွန်တော်တို့တရားခွင်မှာဟိုလာပြီးဆန္ဒပြတာသူတို့နဲ့အတူရှိနေဆိုတာပြတယ်။နောက်တစ်ခုကကျတော့အဲ့မှာရဲရတရားသူကြီးရရှိကြမှာပဲလေအဲ့တော့ဒီကိစ္စကသတင်းသမားတွေဒီနေမခံဘူးပေါ့နော်အဲ့တော့ကျွန်တော်တို့အဓိကပြောချင်တာကတော့သတင်းရယူတာရာပြည့်မှုမဟုတ်ပေါ့နော်သတင်းရယူရသည်သတင်းသမားတွေသူ့အလုပ်ကိုသူလုပ်တာပဲသတင်းသမားတွေဥပဒေချိုးဖောက်တာမဟုတ်ဘူးသတင်းသမားကသတင်းရယူတာကိုဥပဒေချိုးဖောက်တဲ့ပုံစံဖြစ်အောင်ထောက်ချောက်စင်ပြီးထမ်းတာကိုကျွန်တော်ဆန့်ကျင်တယ်ပေါ့
အခုလိုရိုက်တာသတင်းတော်နှစ်ဦးဖမ်းဆီးခံရခြင်းကနေစလို့သတင်းမီဒီယာအဖွဲ့အစည်းအသီးသီးကကန့်ကွက်ကြောင်းကြေညာချက်တွေထုတ်ပြန်ခဲ့တယ်လို့သတင်းသမားတွေဘက်ကကန့်ကွက်တဲ့အနေနဲ့သတင်းရယူတဲ့အချိန်မှာစန့်ကျင်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှင်